လမ်းပေါ်ကမတော်တဆရင်တိုက်မှုတွေကြောင့်နှစ်စဉ်လူ1.4 လေးသန်းဒီပါသေဆုံးနေရတာကိုရောပါသွားအောင်အမြန်ဆုံးအရေးယူဆောင်ရွက်ကြဖို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးက2018ခုနှစ်အတွက်ထုတ်ပြန်တဲ့လမ်းခရီးအန္တရာယ်ကင်းရှင်းရေးအစီရင်ခံစာမှာတိုက်တွန်းထားပါတယ်ဒီလိုရင်တိုက်မှုတွေဟာအများသောအဖြစ်ဆင်းရဲတဲ့နိုင်ငံတွေမှာအဖြစ်များနေကြောင်းဂျနီဗာမြို့ကနေ VOA သတင်းတော့ Lisa Shrine ပေးပို့တဲ့သတင်းကိုဆက်ပြီးတင်ပြခြင်းပါတယ် WHO အဖွဲ့ကထုတ်ပြန်တဲ့အစီရင်ခံစာထဲမှာတော့လမ်းခရီးမှာဖြစ်ပေါ်တဲ့ရင်တိုက်မှုတွေကြောင့်အသက်5နှစ်ကနေ29နှစ်ကြားကလေးနဲ့လူငယ်တွေတေဆုံးနေရတယ်လို့ဆိုပါတယ်ကမ္ဘာပေါ်က24စက္ကန့်တိုင်းမှာလူတဦးနှုန်းတေဆုံးနေရတယ်လို့ဆိုပါတယ်အဲ့လိုတေဆုံးသွားသူတွေကထက်ဝက်ကျော်ဟာခရီးသည်တွေလမ်းလျှောက်နေသူတွေစပိန်နဲ့ဆိုင်ကယ်စီးသူတွေဖြစ်တယ်လို့ဆိုပါတယ် ADN Crack ဟာကုလသမဂ္ဂမတန်ဆွမ်းမှုနဲ့အကြမ်းဖက်ထိခိုက်မှုကာကွယ်ရေးဌာနအကြီးအကဲဖြစ်ပြီးရင်မတော်တဆမှုကြောင့်တည်ဆုံးရတဲ့ပမာဏဟာအစမတန်များလွန်းတယ်လို့ပြောပါတယ
် Low income countries have 1% of the vehicles in the world and 13% of all the deaths
ကမ္ဘာကဝင်ဝင်နေတိုင်းပြည်တွေမှာမော်တော်ယာဉ်ပိုင်ဆိုင်မှု100,000,000လောက်သာရှိပေမဲ့မတော်တဆယာဉ်တိုက်မှုကြောင့်လူသေဆုံးရတာက1,300,000လောက်ရှိပါတယ်။ဝင်ဝင်မြင့်တိုင်းပြည်တွေမှာမော်တော်ယာဉ်400,000,000လောက်ရှိပြီးယာဉ်တိုက်မှုကြောင့်သေဆုံးသူ900,000ပဲရှိပါတယ်။ဆင်းရဲတဲ့တိုင်းပြည်မှာကားပိုင်ဆိုင်မှုနည်းပေမဲ့သေဆုံးမှုကများနေပါတယ
်။ WHO အစီရင်ခံစာအရအာဖရိကမှာယာဉ်တိုက်သေဆုံးမှုအမြင့်မားဆုံးဖြစ်ပြီးဥရောပမှာအနည်းဆုံးဖြစ်တယ်လို့ဆိုပါတယ်။ဒီလိုဖြစ်ရတာဟာကားကိုအချိန်မြင့်မောင်းတာအရက်တောက်ပြီးကားမောင်းတာတွေကအဓိကဖြစ်ပြီးထိုင်ကုန်ကပတ်မပတ်တာခလေးတည်တံ့ထိုင်ကုန်မတုံးတာစိုက်ကယ်စီးသူတွေအုတ်ထုတ်မဆောင်တာတွေကလည်းအကြောင်းတရားတွေဖြစ်တယ်လို့ထောက်ပြပါတယ်။စပိန်စီးသူတွေအတွက်တည်တံ့လမ်းလုပ်ပေးတာရင်စည်းကမ်းလမ်းစည်းကမ်းတင့်တော်တဲ့ဥပဒေတွေပြဋ္ဌာန်းပြီးဥပဒေအတိုင်းကြမ်းမတ်အေးအေးယူလှုပ်ဆောင်မှသာလူအသက်အန္တရာယ်ကိုကာကွယ်ပေးနိုင်မှာဖြစ်တယ်လို့ခရက်က VOA ကိုပြောပါတယ
်။ It's not acceptable.that vehicles are being sold in developing countries that look the same
ဖွံ့ဖြိုးဆာနိုင်ငံတွေမှာရောင်းတဲ့ကားတွေဟာဒီဆွစ်ဇာလန်တို့အမေရိကန်တို့တခြားနိုင်ငံကြီးတွေမှာရောင်းတဲ့ကားတွေနဲ့အလားတရန်တူတယ်လို့ထင်ရပေမဲ့တကယ်တမ်းကျတော့မတူပါဘူးဒီမှာကကားတွေကိုဈေးတက်တက်သာသာနဲ့ရောင်းနေရတော့အရေးပေါ်လေအိတ်လိုအသက်အန္တရာယ်လုံခြုံရေးအတွက်ပါတဲ့နဲ့ပစ္စည်းအစိတ်ပိုင်းတွေကိုရှော့ထားတာတွေတွေ့ရမှာပ
ါ WHO ရဲ့အစီရင်ခံစာအရအလေအလတ်နဲ့ဝင်ငွေမြင့်တိုင်းပြည်48ခုမှာခိုင်မာအားကောင်းတဲ့ရင်စည်းကမ်းလမ်းစည်းကမ်းရှိပြီးရင်မတော်တဆမှုကြောင့်လူအသေးအပြောက်နည်းအောင်အန္တရာယ်ကင်းရေးစီမံချက်တွေဖြည့်ဆွက်လှုပ်ဆောင်နေပါတယ်။ဒါပေမဲ့အသက်အန္တရာယ်လုံခြုံရေးမရှိတဲ့ဝင်ငွေနည်းတိုင်းပြည်တွေမှာတော့ရင်အန္တရာယ်လုံခြုံရေးအတွက်အလေးထားလှုပ်ဆောင်နေတာနည်းနေသေးတယ်လို့ WHO အစီရင်ခံစာမှာမှတ်ချက်ပေးပြောဆိုထားကြပါခင်ဗျာ။